ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ထိရောက်တဲ့ကာကွယ်ဆေးတစ်ခုရတော့မယ့်အလားအလာတိုးတက်မှုရှိလာတဲ့ပေါ်သမ္မတဒေါ်နယ်ထရမ့်ကတောက်ကြံနေမှာဂုံယူပြောဆိုခဲ့ပါတယ်။ဒါအပြင်နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်အနိုင်ရတယ်လို့ကြေညာခဲ့ပြီး6ရက်မြောက်နေ့မှာအများပြည်သူမြင်ကွင်းရှိပထမဆုံးအကြိမ်သမ္မတထရမ့်စကားပြောဆိုတာဖြစ်ပါတယ်။ရွေးကောက်ပွဲရှုံးနေဆိုတာကိုလက်မခံသေးတဲ့သမ္မတထရမ့်ဟာအင်ဖြူတော်နှင်းစီဥယျာဉ်မှာစကားပြောခဲ့တာဖြစ်ပေမဲ့သတင်းတော့ဒီမေးမြန်းတာကိုတော့မဖြေခဲ့ပါဘူး။ကိုဗစ်ရောဂါကာကွယ်ဆေးရဖို့လှုပ်ဆောင်နေတာတွေဟာအမေရိကန်သမိုင်းတစ်လျှောက်ကာကွယ်ဆေးတစ်ခုရဖို့လှုပ်ဆောင်ချက်မှာအကြီးမားဆုံးစုပေါင်းလှုပ်ဆောင်မှုဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ထိရောက်တဲ့ရောဂါကာကွယ်ဆေးတစ်ခုကိုထုတ်လုပ်ဖို့အတွက်ပုံမှန်အားဖြင့်ဆိုရင်၈နှစ်ကျော်ကြာတယ်လို့လည်းဆိုပါတယ်။အမေရိကန်စီးပွားထုတ်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ Pfizer ကကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်90ရာခိုင်နှုန်းထိရောက်မှုရှိတဲ့ကာကွယ်ဆေးထုတ်လုပ်နိုင်ပြီလို့ပြီးခဲ့တဲ့တနင်္လာနေ့ကကြေညာခဲ့ပြီးသိပ်ကောင်းတဲ့သတင်းပဲလို့သမ္မတထရမ့်က Twitter မှာရေးခဲ့ပါတယ်။ဒီကာကွယ်ဆေးကိုစံသက်တာတွေအပြီးတက်ဖို့လိုသေးပြီး American အစားအစာနဲ့စီးပွားကုကဲရေးဌာန FDA ရဲ့အတည်ပြုချက်ရယူရမှာလည်းဖြစ်ပါတယ်။နောက်တက်မဲ့ American အစိုးရအဖွဲ့အတွက်မရေရာမတိကျမှုတွေရှိနေတယ်ဆိုတာကိုလည်းသမ္မတထရမ့်ကပထမဆုံးအကြိမ်ဖြစ်ထည့်သွင်းပြောဆိုသွားပါတယ်။သူအစိုးရအဖွဲ့အနေနဲ့ဘယ်လိုအခြေအနေမျိုးမှာဖြစ်ဖြစ် COVID ရောဂါကြောင့်လုံးဝပိတ်ပင်ကန့်သက်တာမျိုးလုံးဝမဟုတ်ပေမဲ့မစ္စတာဘိုင်ဒန်သမ္မတဖြစ်လာရင်တော့လုံးမှာပဲဆိုတာမျိုးလဲသမ္မတထရမ့်ကပြောသွားပါတယ်